မြန်မာတိုင်းသတင်းဌာနရဲ့အမှုဆောင်ရာရှိဂျိုဟောင်းနဲ့အရီဒါဂျိုဟောင်းဖြစ်သူအသက်62နှစ်အရွယ်ဩစတြေးလျနိုင်ငံသား Ross Dangley ကိုမူရီစီဝါမှုနဲ့ရန်ကုန်အနောက်ဘက်ခရင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်ချမှတ်လိုက်ပါတယ်။သူနဲ့အတူဖမ်းဆီးခံထားရတဲ့ပြည်တည်နိုင်ငံသား Johannes Stewart McKenzie ကိုလည်းထောင်ဒဏ်73နှစ်ချမှတ်ခဲ့ပြီးအမှုမှာပါဝင်တဲ့တခြားလူ9ဦးကိုတော့ထောင်ဒဏ်17နှစ်စီချမှတ်လိုက်ပါတယ်။ Ross Dangley နဲ့အခုမှမှာပါဝင်သူတွေကို2018ခုနှစ်ဇွန်လ6ရက်နေ့ကဗဟန်းမြို့နေအိမ်မှာမူရီစီဝါမျိုးမျိုးနဲ့အတူဖမ်းဆီးခဲ့တာပါ။စတင်ဖန်စီခံရခြင်းကစပြီးချုပ်ရက်အားလုံးကိုထောင်နံထဲကထုတ်လုပ်ခံစားခွင့်ရမှာဖြစ်ပါတယ်။ Ross Dangley ဟာအင်္ဂလိပ်ဘာသာနဲ့စတင်ထုတ်ဝေတဲ့မြန်မာတိုင်းဂျာနယ်ကိုပူးတွဲတည်ထောင်ခဲ့သူဖြစ်ပြီး10နှစ်ကျော်ကြာလုပ်ကိုင်ခဲ့ပါတယ်။2014ခုနှစ်အောက်တိုဘာလမှာမြန်မာတိုင်းကို Twin Commercial Bank ဥက္ကဋ္ဌဦးသိန်းထွန်းကအပြီးဝယ်ယူလိုက်ပြီးတဲ့နောက်မြန်မာသတင်းမီဒီယာလောကမှာအဲ့ဒီအချိန်ကလေးကဆက်မလုပ်တော့တာပါ။သူဟာ2017ခုနှစ်တုန်းကလည်းအမျိုးသမီးတူဦးကိုရိုင်းနှက်မှု Visa စီကံဖောက်ပြမှုနဲ့အဖမ်းခံခဲ့ရပါသေးတယ်။အခုပြစ်တဲ့အပေါ်ယူကန်ဝူမန်မဝင်ဘူးဆိုတာမစ္စတာဒန်ဂလီနဲ့တိုင်ပင်ပြီးတဲ့နောက်ဆုံးဖြတ်မယ်လို့သူ့ရဲ့ရှင်းနေဖြစ်သူခွန်ရင်းပန်းကသတင်းတော်တွေကိုပြောပါတယ်။